Washington Chase Site Protester အကျိုးဆောင်ဖွဲ့ကိုမြန်မာအစိုးရနှားရဲနာဟာငွေဖြုံးတီးကျင်တာဖြစ်ပြီးတော့အကျိုးမရှိဘူးလို့မြန်မာအရေးလှုပ်ရှားသူတွေကဝေဖန်လိုက်ပါတယ်။ဒါအပြင်မြန်မာအစိုးရပေါ်အကောင်းမြင်လာအောင်ဒီအကျိုးဆောင်ဖွဲ့ကတိုက်တွန်းစ조사ပေးမယ်ဆိုပေမဲ့မြန်မာနိုင်ငံတွင်းကလက်ရှိအခြေအနေမှန်ကိုအမေရိကန်လွှတ်တော်နဲ့အမေရိကန်အစိုးရကသိရှိထားပြီးသားဖြစ်တယ်လို့လူ့ခွင့်ရေးလှုပ်ရှားသူတွေကပြောဆိုလိုက်တာကိုဆက်ပြီးတော့တင်ပြမှာပါ။အမေရိကန်အစိုးရနဲ့လွှတ်တော်ကိုစည်းရုံးနိုင်ဖို့ရည်ရွယ်ချက်နဲ့Washington DC အခြေစိုက် Protester အကျိုးဆောင်ဖွဲ့ကိုတစ်နှစ်ကို American Dollar 8,400 နဲ့မြန်မာအစိုးရကစာချုပ်ချုပ်ပြီးငှားရမ်းလိုက်ပါတယ်။ဒါဟာသမရဦးသိန်းစိတ်အစိုးရအနေနဲ့ပြုပြင်ပြောင်းလဲရေးကိုတကယ်လုံးမဲ့အစားသူတို့ရဲ့မှတ်မှတ်မကန်လုပ်ရက်တွေကိုဖုံးကွယ်ဖို့ Washington မှာရှိတဲ့အကျိုးဆောင်ဖွဲ့ကိုပတ်စံပြီးလှုပ်ခိုင်းလိုက်တာဖြစ်တယ်လို့ New York ခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးကတောက်ကြနေကဝေဖန်ပြောဆိုလိုက်ပါတယ်။ဒါအပြင်မြန်မာပြည်သူတွေရဲ့လူမှုဖူလုံရေးအသုံးစရိတ်အတွက်ဒီပတ်စံတွေကိုမြန်မာအစိုးရကအသုံးပြုမယ်ဆိုရင်တောင်ပြုပြင်ပြောင်းလဲရေးကိုအမှန်တကယ်ဆက်ပြီးဆောင်ရွက်နိုင်မှာဖြစ်တယ်လို့လဲ HRW ရဲ့အာရှရေးရာတာဝန်ခံ Brett Adams က VOE ကိုပြောပါတယ်
So the Burmese government should be spending its money on addressing poverty in
Burma. မြန်မာပြည်နေနဲ့ပတ်စံကိုစည်းရဲသားတွေအတွက်သုံးနေပါတယ်။ပတ်စံချတာတဲ့ Washington ကအကျိုးဆောင်အဖွဲ့အတွက်ငွေတွေကိုအကုန်မခံသင့်ပါဘူး။ဒီအကျိုးဆောင်အဖွဲ့ကိုငားရတဲ့အဓိကအကြောင်းရင်းကတော့မြန်မာနိုင်ငံမှာပြုဝင်ပြောင်းလဲရေးလုပ်ငန်းစဉ်ဟာအခြေခံအားဖြင့်ရပ်တန့်နေတာပါဒါကိုဖုံးကွယ်ဖို့ကြိုးစားတဲ့အနေနဲ့ဒီအကျိုးဆောင်အဖွဲ့ကိုငားပြီးအသုံးပြုတာဖြစ်ပါတယ
်အလားတူဝါရှင်တန်အခြေစိုက်လှုပ်ရှားခဲ့တဲ့အဝေးရောက်ညွန်ပေါင်းအစိုးရဝန်ကြီးချုပ်ဟောင်းဒေါက်တာစင်ဝင်းကလည်းမြန်မာအစိုးရအနေနဲ့ပြုပြင်ပြောင်းလဲရေးကိုအမှန်တကယ်လုပ်မယ်ဆိုရင်ဒီလိုအကျိုးဆောင်အဖွဲ့ကိုငားရမ်းဖို့တောင်မလိုဘူးလို့အခုလိုပြောပါတယ်
သူတို့ကိုယ်တိုင်ဒီမှာအပြောင်းလဲ reform ကိုတကယ်လုပ်တယ်ဆိုရင်ဘာမှမလိုပါဘူး။ကြံကြရေးတဲ့သူတို့ခြင်ထားတာပဲ။နော်၊ကျန်တဲ့ Washington မှာလည်းသူတို့တန်ယုံရှိတာပဲ။ဒီပြည်နိုင်ငံတွေမှာ EU မှာလည်းသူတို့တန်ယုံသူတို့တန်အမှတ်တွေရှိတာပဲ။ဒါမလိုပါဘူးတကယ်တမ်းဆိုရင် NCGUB အနေနဲ့ရည်တည်တော့ငါလည်းပဲဒီ Human Rights Lobbyနော် Amnesty International လို့ Human Rights Watch လို့နော်ကြံတာတွေလည်းရှိမှာပေါ့နော်အများကြီးရှိပါဒီမှာအဲ့ဒါတွေနဲ့ပဲကျွန်တော်တို့ကဆက်ဆံတာနော်ဒီလိုဟိုကြံတဲ့ lobby တွေနော်သူတို့ special interest ရှိတဲ့ lobby တွေနဲ့ဆက်ဆံတာမဟုတ်ဘူး
မြန်မာဆွေရကငားရမ်းလိုက်တဲ့ Protester အကျိုးဆောင်အဖွဲ့တီထောင်သူညီအကိုနှစ်ဦးတည်းက John Protester ဟာ American သမ္မတ Obama ရဲ့လက်ရှိနိုင်ငံတကာဆက်ဆံရေးအကြံပေးပုဂ္ဂိုလ်ဖြစ်သလို Hillary Clinton ရဲ့သမ္မတရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ဥက္ကဋ္ဌလည်းဖြစ်ပြီးအရင်သမ္မတဟောင်း Mr. Clinton လက်ထက်ကသမ္မတအင်ဖြူတော်အကြီးအကဲဟောင်းဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဒါကြောင့် American ဆိုးရနဲ့ American နိုင်ငံရေးလောကမှာအရေးပါတဲ့သူတွေကိုချီးကပ်စည်းရုံးဖို့ Protester အကျိုးဆောင်အဖွဲ့ကိုငှားတာဟာသဘာဝကျတယ်လို့ပြောနိုင်ပါတယ်။ဒါပေမဲ့မြန်မာရဲ့ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ခိုင်ခိုင်မာမာပြနိုင်တဲ့လောက်ရတာတကဦးသိန်းစိန်အစိုးရမှရှိမနေတာကြောင့်အခုလိုငှားရတာဟာငွေကုံအချင်းကုံတာပဲရှိတယ်လို့ Brett Adams ကပြောပါတယ
် So I don't really think hiring a lobbyist is going to help them there's too much information about what's going on in Burma
သူတို့ဘယ်လိုငှားခြင်းအားဖြင့်ထောက်ကူပြုလုပ်မယ်လို့ကျွန်တော်မထင်ပါဘူးမြန်မာနိုင်ငံနဲ့ပတ်သက်လို့ဒီမှာကသတင်းချက်လက်တွေအများကြီးသိရှိထားပါတယ်အမေရိကန်ဆိုးရရောလွတ်တော်မှာပါမြန်မာနိုင်ငံနဲ့ပတ်သက်လို့အခြေအနေတွေကိုစိုးရိမ်မကင်းဖြစ်နေကြပြီးအနီးကပ်စောင့်ကြည့်နေကြတာပ
ါလွန်ခဲ့တဲ့နှစ်နှစ်လောက်အချိန်ကဆိုရင်မြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲရေးတွေရှိနေတယ်လို့ဆိုရမှာပါဒါပေမဲ့အခုချိန်မှာတော့ဒီမိုကရက်ရော Republican နှစ်ပါတီလုံးကပါမြန်မာနိုင်ငံဟာလမ်းကြောင်းအမှားကိုတွားနေတယ်လို့သုံးသပ်ထားကြောင်း Brett Adams ကပြောပါတယ်အခုလိုအကျိုးဆောင်အဖွဲ့ကိုငားခြင်းအပြင်ဘာမှအကျိုးမရှိနိုင်ဘူးလို့မြန်မာအရေးသုံးသပ်သူတွေကလည်းထောက်ပြဝေဖန်ခဲ့ကြပါရဲ့ရှင်။မြန်မာဆိုရကစာချုပ်ချုပ်ပြီးငှားရမ်းလိုက်တာနဲ့ပတ်သက်ပြီးတော့ VOE က Protester အကျိုးဆောင်အဖွဲ့ကိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့အကြောင်းပြန်ကြားချက်တစုံတရာမရခဲ့ပါဘူးရှင်။ဒီသတင်းနဲ့တစ်ဆက်သေးပဲ